ကျမစုံမမရှင်မြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုမြန်မာနေဆဲကာလပြည်သူတွေလူထုခြေပြုဆေးကန်းနေစီလာပြတာအတော်လေးကိုနှဲပါသွားတဲ့အခြေအနေဟာစိုးရင်ကြပါလို့လူထုခြေပြုဆေးကန်းတာဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ်။ COVID-19 ကရောဂါကာလဆေးဥဆေးကန်းမလာလို့ကြားတော့မဲ့ပြည်သူတချို့ရှိလာလို့ကျန်းမာရေးဝန်ထမ်းတွေနဲ့လူထုအတွက်ပို့ပြီးတော့မှအဆင်ပြေမဲ့ကျန်းမာရေးဆောက်ရှောက်မှုမူဝါဒတွေပြင်ပေးဖို့ကလည်းလူထုခြေပြုစေတနာဝန်ထမ်းဆရာဝန်တွေကတောင်းဆိုပါတယ်။အသေးစိတ်တင်ပြထားတာနားဆင်ပါရှင်။မြန်မာနိုင်ငံတဝန်းလုံးမှာ COVID-19 ကူးစက်မှုပေါင်း 32,000 နီးပါးရှိလာပြီး COVID ကြောင့်သေဆုံးသူက 2,500 ဝန်းကျင်အထိရှိလာနေတဲ့အနေအထားမှာတော့ရန်ကုန်တိုင်းကကူးစက်မှုအများဆုံးဖြစ်ပွားနေတာပါဒီလိုအခြေအနေမှာရန်ကုန်တိုင်းတွင်းမှာစေနာဝန်နဲ့ဆရာဝန်တွေစေကူတာဆောင်ရှောက်မှုပေးနေတဲ့လူထုခြေပြုဖြားနာကူးစက်ကနေမှာ COVID-19 တန်ရလက္ခဏာရှိသူတွေအများဆုံးလာရောက်ပြသကူးတာမှုခံယူနေတာဖြစ်ပါတယ်အရင်တုန်းကတော့ဒူနာယာနဲ့ချီလာရောက်ကုသနေပေမဲ့ဒီသတင်းမှထဲမှာလာရောက်ပြီးတော့ကုသခံယူသူနည်းလာတယ်လို့ဌာနကူစေကံရန်ကုန်ကိုရဲရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ်
။ဒီကကလာကြတဲ့လူဦးရေကတော်တော်ကြီးလာရောက်ပါတယ်။ဒီအင်းစိန်ကိုတိုင်တာရလို့ရှိပြီးတာလို့တော့မှတကယ်တော့အရောက်100လောက်အနည်းဆုံးကြီးရနေရပါမှာ30နဲ့40ကျောက်လောက်ပဲဖြစ်သွားပြီပေါ့နော်။အခုတွေ့ရတဲ့နှုန်းကတော်တော်ကြီးတာလာရောက်ပါတယ်။ကြီးတာရောက်တော့နှစ်ချက်ပေါ့နော်။ COVID ကူးစက်မှုကိုဟိုထိန်းနိုင်သွားပြီလားပေါ့နော်။နောက်တစ်ခါကျတော့အဲကိုဗစ်တကယ်ရှိတာကိုစေကန်းစေယုံမလာဘဲနဲ့အိမ်မှာနေပြီးတော့ကြိတ်ပြီးတော့ကုပြီးတော့စိတ်တောက်နေရတာပေါ့နော်အိမ်မှာနေပြီးတော့ self isolation နေတဲ့လူကများလာတယ်ကျွန်တော်တို့ကအဲ့လိုဆိုဖြစ်လာစေကန်းကိုရောက်ခေါ်တယ်ပြပါမင်းကြီးကိုပေါ့နော်ခေါ်ပြီးတော့လာပြဆရာဝန်နဲ့လာတိုင်းနေဒါဟိုလိုအပ်ရင်နှာခေါင်းတိုးပတ်ယူမယ်ဆက်ဖြီလို့ထုတ်မယ်ဆိုလို့ပြောရအဲကြားလိုက်လူကကြောက်လာတယ်မလာတော့မသိချင်ဘူးအဓိကကျတော့ကြိုးနေတာဒီလူတို့ကိုပေါ့နော်အဲအခုကဈာမဟို home quarantine system down လဲမယ်ဆိုတဲ့ဥစ္စာလေးဟိုထွက်လာတယ်ပေါ့နော်အဲ့မဲ့လောလောဆယ်အခုချိန်ပြီးတော့ဟိုမဆသေးဘူးပေါ့နော်အဲ့အဲ့ဘာပဲဖြစ်ဖြစ်ဟိုတစ်ခုဖြစ်ဖြစ်ချင်းဘာပဲဖြစ်ဖြစ်နီးစက်ကကိုနဲ့အနီးစက်ဆုံးစီကံတစ်ခုကိုတော့ပြပြောပြီးဆောင်းနဲ့တိုင်းမယ်ဖြစ်ဖြစ်ကျမကြီးဆော့ချုံမှုရေဆုံးလက်မှုဆော့စီစွာခံယူဖို့လိုအပ်တယ်
အခုဆိုရင်ရန်ကုန်တိုင်းတွင်ကစေနာဝင်နဲ့ဆရာဝန်တွေကုသပေးနေတဲ့အခမဲ့ဌာနကူစေကန်တွေထပ်မံတိုးချဲ့ဖွင့်နေနေပါတယ်။လက်ရှိ COVID-19 virus ပိုးနဲ့မျိုးဗီဇမတူတဲ့ COVID ရောဂါပိုးသစ်တွေဝင်လာနိုင်ခြေရှိတဲ့အနေနဲ့ကြုံလာရရင်ရင်ဆိုင်နိုင်မှုအတွက်ကိုလည်းလူထုခြေပြုဆရာဝန်တွေဘက်ကကြိုတင်ပြင်ဆင်ဆောင်ရွက်နေကြပါတယ်လို့ဒေါက်တာကျော်မင်းထွန်းကပြောပါတယ်
။မြန်မာနိုင်ငံနဲ့အနီးနဲ့မြန်မာမရောက်ဘူးမရှိဘူးရောက်လာမှာပဲဒီမျိုးစိတ်ကလည်းချိန်မှာဖြစ်လာမှာကြိုတင်ကာကွယ်နေတဲ့ QR clinic တွေကဆင်ပါတော့ကျွန်တော်လူနာတွေကိုအကြည့်ရှုလို့ရအောင်ဆရာမကြီးဆော့ချောင်းလို့ရအောင်အဓိကကျွန်တော်တို့စောင့်ရတာပေါ့နော်ဒီကလိုအပ်ရင်လိုအပ်လို့ပြောဒီလက်နဲ့ထုတ်တော့ရအောင်ပေါ့နော်ဒီကပြည်သူလူတွေအတွက်လည်းအကျိုးရှိအောင်ပေါ့နော်ဘုံတိုင်းစားဖြစ်လာတဲ့ဆိုင်ဖြစ်ကင်လည်းကျူတင်ပြင်ဆင်ပြီးတော့ဒီကမျိုးစိတ်ကလည်းကိုဗစ်ကလည်းဒီနောက်အစ်စ်တွေထွက်ထွက်တွေ့နေတဲ့ပုံမှာမြန်မာပြည်ကလည်းအနည်းနဲ့အမြန်နဲ့ရောက်လာမှာလည်းစိုးရိမ်တာပေါ့နော်
ကိုဗစ်ကရောဂါကူးစက်မှုဟာကမ္ဘာတဝန်းမှာစိုးရိမ်စရာအခြေအနေရှိနေစေဖြစ်တာမို့လူထုဘက်ကလည်းကိုဗစ် -19 ကာကွယ်ရေးဆောင်ရွက်အချက်တွေကိုအထူးသတိထားလိုက်နာကြပါလို့ဒေါက်တာကျော်မင်းထွန်းကမြစ်တာရက်ခံပါတယ်
။လူစုလူဝေးမဖြစ်ဘူးအရေးကြီးတယ်ဒီချိန်မှာလေ။တန်းတယ်ဆိုအိမ်မှာနေပြီးပါ။အပြင်ကိုတန်းတယ်ဆိုမထွက်ပါနဲ့ပေါ့နော်။အပြင်သွားမယ်ဆိုလည်းမက်ဆေ့နှောင်းလေးတက်ပြီးပါ။အိမ်မှာနေပြီးတော့ချိန်ပြီးမကူကိုမြစ်တာရက်ခံတယ်။မနေ့ကဆိုလည်း emergency 3ရက်ဆွေးရှင်းလို့ရတဲ့အပိုင်းတွေရှိတယ်။အဲ့လိုလေဖြစ်မှာဆိုလို့အဲ့လိုဖြစ်ရင်အတက်ကအခက်မသိရင်မမီမှာဆိုလို့အဲ့လာလေးနဲ့အရေးကြီးတယ်အဲ့တခုတော့ကျွန်တော်မြေတားရက်ခံမှာပေါ့နော
်အခုချိန်မှာတော့ကူးစက်သူကူးစက်မှုတန်တရာရှိတဲ့သူတွေကိုတီးခြားခွဲပြီးကုသဆောင်ရှောက်မှုပေးနေတဲ့ quarantine center တွေစေယုံနေမှာလဲကျန်းမာရေးဝန်ထမ်းတွေအတွက်ပေါ့လူနာတွေမိသားစုတွေအတွက်ပါနေရာမလုံလောက်တာဆေးဝါးကုသမှုခက်ခဲစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာမို့သက်ဆိုင်ရာဘက်ကလူထုအတွက်အဆင်ပြေမဲ့မူဝါဒစနစ်တွေပြင်သစ်မိလို့လေလူထုခြေပြုစေတနာဝန်ထမ်းဆရာဝန်တွေကအကြံပေးပါတယ်ရှင်ကျမစုမမ